နော်ဝေးနိုင်ငံအော့စလိုမြို့လေအစိုးရဗဟိုအဆောက်အုံတွေဟာကြီးမားတဲ့ပောက်ကွဲမှုကြောင့်ပျက်စီးခဲ့ရပြီးတော့လူတော်များများဒဏ်ရာရရှိသွားခဲ့ပါတယ်။အစိုးရအဆောက်အုံကရေနံဝင်ကြီးဌာနအဆောက်အုံဟာလည်းပောက်ကွဲမှုကြောင့်မိလောင်ကျွမ်းခဲ့ရပါတယ်။ပောက်ကွဲမှုကြောင့်18ထပ်ရှိတဲ့အဆောက်အုံရဲ့ပြတင်းပေါက်မှန်နေစိတ်စိတ်မွာမွာကွဲကြေခဲ့ပါတယ်။အစိုးရဗဟိုအဆောက်အုံမှာနော်ဝေးဝင်ကြီးချုပ်ဂျန်စတော်ဒန်ဘတ်ကရုံးခန်းလေးပါဝင်ပါတယ်။ဒါပေမဲ့အဲ့ဒီနေ့လေကင်းပောက်ကွဲမှုကြောင့်ဝင်ကြီးချုပ်ထိခိုက်ဒဏ်ရာမရခဲ့ဘူးလို့သိရပါတယ်။ပောက်ကွဲမှုကြောင့်အနားတဝိုက်လူနေအိမ်အပါဝင်နော်ဝေးနိုင်ငံရဲ့အကြီးဆုံးလူပတ်များတဲ့သတင်းစာ VG နဲ့တခြားရုံးအဆောက်အုံတွေရဲ့ပတင်းတွေလွင့်ထွက်သွားခဲ့တယ်လို့ဆိုပါတယ်။ပောက်ကွဲရတဲ့အကြောင်းရင်းကိုကုရက်တီမသိရသေးပေမဲ့ပျက်စီးသွားတဲ့ကားတစ်စင်းကိုအဆောက်အုံအပြင်ဘက်မှာမြင်တွေ့ရတဲ့အတွက်ကားနဲ့ဘုံခွဲတိုက်ခိုက်ခဲ့ပုံရတယ်လို့သတင်းတွေထွက်ပေါ်လာပါတယ်။မျက်မြင်သက်သေတွေရဲ့အဆိုးရအဆောက်အုံတွေကထွက်ပြေးလာသူတွေနဲ့တဲထုတ်လာသူတွေကိုတွေးလင်းလင်းနဲ့တွေးကြရတယ်လို့ဆိုပါတယ်။လူတွေကြောက်လန့်ထွက်ပြေးနေကြပြီးတော့ရိုက်တာသတင်းတောက်ရဲ့မျက်မြင်တွေ့ရှိချက်အရအနည်းဆုံးလူ၈ယောက်ဒဏ်ရာရတာကိုတွေ့ရတယ်လို့ဆိုပါတယ်။